မြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ပမောက်ခရန်ဟီလီဟာမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအစီရင်ခံစာထုတ်ပြန်မဲ့ခီးစဉ်တွေအဖြစ်ဘင်္ဂလားဒေ့ရှ်ကိုသွားရောက်ခဲ့ပြီးတဲ့နောက်ဇန်နဝါရီလ24ရက်ကနေဒီကနေ့30ရက်နေ့ထိထိုင်းနိုင်ငံကိုသွားရောက်ခဲ့ပြီးဖေဖော်ဝါရီလ1ရက်နေ့မှာတော့တောင်ကိုရီးယားနိုင်ငံဆိုမျိုးရမှာသတင်းစာရှင်းလင်းပွဲကျင်းပဖို့ရှိပါတယ်။ပမောက်ခရန်ဟီလီဟာဘင်္ဂလားဒေ့ရှ်ခီးစဉ်မှာကောက်ဆက်ပစားခရိုင်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုသွားရောက်လေ့လာခဲ့သလိုမနေ့ကတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့တိုင်းရင်းသားလူခွင့်ရေးအဖွဲ့ရဲ့ရှမ်းဒုက္ခသည်စခန်းကော်မတီဝင်နေနဲ့တွေ့ဆုံခဲ့တာပါဒီချိန်လေးကို VOA မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာပြည်တွင်းဝင်ရောက်ဖို့အစိုးရကနေပိတ်ပင်ခံနေရတဲ့ကုလသမဂ္ဂလူခွင့်ရေးသုကုစလဲဗမခရန်ဟီလီနဲ့မနေ့ကတွေ့ဆုံမှုတွင်လက်ရှိမြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်ခံနေရဆဲအခြေအနေကိုအစိုးရငန်းစာမှာထပ်သွင်းရေးသားဖို့တောင်းဆိုခဲ့တယ်လို့အစည်းအဝေးတက်ရောက်ခဲ့တဲ့ရှမ်းဒုက္ခသည်စခန်းကော်မတီဝင်တို့ကအခုလိုပြောပါတယ်
ဘာကူဘာကြီးဆိုင်ကြီးမှာရှင်းနေတယ်အဲဒီစာရည်ကနော်သူရဲ့နောက်ဆုံး report မှာခေတ်ဒီဝတ်တဲ့ဟိုတောက်ဆိုတဲ့အဲဒီချန်နယ်ကကျွန်တော်ပြေးနေပါတယ
်ရှမ်းလူခွေဖွဲ့တွေရှမ်းဒုက္ခသည်စခန်းကော်မတီတွေနဲ့မစ်ရှန်ဟီလီတို့မနေ့ကထိုင်းနိုင်ငံတွင်သိဆုံခဲ့တဲ့အကြောင်းအရာတွေကိုသတင်းမထုတ်ပြန်ဖို့မစ်ရှန်ဟီလီကနေပန်ကြားခဲ့တယ်လို့အဆိုပါဒုက္ခသည်စခန်းကော်မတီကဆိုပါတယ်မစ်ရှန်ဟီလီနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့လူခွေရေးအစီရင်ခံစာပြီးတတ်ဖို့ထိုင်းနိုင်ငံမှာရှိတဲ့ရှမ်းလူခွေဖွဲ့တွေရှမ်းဒုက္ခသည်စခန်းကော်မတီတွေနဲ့တွေ့ဆုံခဲ့တဲ့အချိန်တွေကိုတော့ရှမ်းတန်တော်စစ်အဒီတာချုပ်ဆိုင်းမင်းကအခုလိုဆိုပါတယ
်ရှမ်းတို့ခွင့်ရအဖွဲ့တွေနဲ့တွေ့တယ်နောက်ပြီးတော့ဒုက္ခသည်နဲ့ဆိုင်းလက်ကော်မတီတွေတွေ့တယ်အဲ့ဒါကတော့ဆွေးနွေးတဲ့ထက်ပေါ်တော့ဒီရှမ်းအဖွဲ့တွေကလည်းဒီရှမ်းပြည်ထဲမှာကြုံရတဲ့ပြဿနာလူခွင့်ရချိုးဖောက်ခံရတယ်ဥမာ NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေရဲ့နေနေမပြောနဲ့ပေါ်တော့အခုအပြည့်ရထားတဲ့ RCSS SSA ထိန်းချုပ်နေနေမှာတော့ RCSS နဲ့ပတ်သက်တယ်ဆိုပြီးတော့မှလူထုဖန်စီတောင်းချထားတာတွေရှိတယ်။တက်ကနေပြီးတော့မှပြည်စီထန်းခိုင်းတာတွေရှိတယ်။အဲ့ဒါတွေကိုရှမ်းလူအဖွဲ့အစည်းတွေကတင်ပြတယ်။ကျူးလွန်ခံရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရပ်တန့်ကနေရပ်ပေးဖို့ရန်ဟီးလီကိုသူတို့ကစတင်ပြီးတော့မှတိုက်တွန်းပြောဆိုတယ်လို့ပြောတယ်ရန်ဟီလီဘက်ကလည်းသူကနားထောင်ပေးတယ်မှတ်တမ်းယူသွားတယ်ဒီထိုင်းထဲမှာရောက်နေတာကထိုင်းမိသားရက်ခံချက်နဲ့သူကတည်တည်နေကိုထုတ်ပြန်လို့မရဘူ
းဒါအပြင် NCA ပြည်ရဲ့လက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းသားလက်နက်ကန်အဖွဲ့တချို့နဲ့လည်းတွေ့ဆုံခဲ့တယ်လို့အေရာချုပ်ဆိုင်းမင်းကဆက်ပြောပါတယ
်ကျန်းလူမျိုးတရားဖွဲ့နဲ့တွေ့ပြီးတော့လက်နက်ကန်အဖွဲ့တုံးဖွဲ့ရှိတဲ့ KNDP SSCP ပြီးတော့ ANC တော့
ပမောက္ခရန်ဟီလီဟာမြန်မာနိုင်ငံကိုဒီလအထက်မှာသွားရောက်มาဖြစ်ပေမဲ့လည်းမြန်မာစိုးရကဝေမခံတဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုသွားရောက်ခဲ့ပြီးထိုင်းနိုင်ငံကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။ပမောက္ခရန်ဟီလီအနေနဲ့မြန်မာနိုင်ငံတွင်လူခွေရေးကျူးလွန်မှုအစီရင်ခံစာကိုအပြည့်အစုံရေးပြီးရင်ထုတ်ပြန်သွားมาဖြစ်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလဇန်ပိုင်းမှာရှမ်းပြည်နယ်တီဘောမြို့နယ်တွင်မြန်မာသမ္မတော်ကလည်းအရသားတွေပေါ်မှာဖမ်းဆီးရေးယူမှုတွေပြုလုပ်မှုတွေရှိခဲ့တယ်လို့ရှမ်းလူခွေရေးဖွဲ့ရဲ့ပြောရေးစုခွေရှိသူစိုင်းလွန်တိုင်းကအခုလိုပြောပါတယ်။
ကျနော်တောင်းဆိုချင်တာကဖြစ်မဲ့ပြည်သူတွေကအမြန်ဆုံးဆက်ချင်းကြံလို့ပဲပေါ်ပါတယ်ဒီ30ရာတဲ့လူတွေအခု၄ရောက်ရှိတယ်နော်ဒီပေါ်မြတ်နေတာဒီမြတ်မြတ်သားနဲ့ဒီဝမ်းမြတ်တာမလို့တဲ့ရောက
အဖန်စီကံရွာသားတွေပြန်လှုပ်ပေးဖို့ကိုလည်းရှမ်းလူခွေရေးမှန်တိုင်းဖွဲ့ကနေဇန်နဝါရီလ26ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်ပမောက္ခရဟီလီအနေနဲ့ဇန်နဝါရီလထဲမြန်မာနိုင်ငံကိုသွားပြီးလူခွေရေးရှင်တွေကိုစုံစမ်းစစ်ဆေးဖို့ရှိနေပေမဲ့လည်းပြည်ဝင်ခွင့်ပေးဖို့ကိုရောပူပေါင်းဆောင်ရွက်ဖို့ကိုပါမြန်မာအစိုးရကညှင်းဆန်ခဲ့ပါတယ်ဒီလိုညှင်းဆန်တာဟာပြီးခဲ့တဲ့ဇူလိုင်လကမြန်မာနိုင်ငံခီးစင်ပြီးကုလလူခွေးကောင်စီကိုတင်သွင်းခဲ့တဲ့မစ်ရှန်ဟီလီရဲ့အစီရင်ခံစာဘယ်လိုက်ပြင်းမျှသမှုမရှိတဲ့အတွက်အခုလိုဆုံးဖြတ်ချက်ချတာဖြစ်ကြောင်းမြန်မာအစိုးရကအကြောင်းပြန်ထည့်ပါတယ်